ထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူသူမြန်မာနိုင်ငံသားတွေကိုစစ်ကောင်စီကအရေးယူနေတာကြောင့်ထိုင်းနိုင်ငံရဲ့ဒီနှစ်ဒုတိယဗန္ဓာရေး3လပတ်အတွင်းအယောင်ဈေးကွက်တိတိတသားထိခိုက်သွားတဲ့အကြောင်းထိုင်းလုံခြုံရေးတွေကပြောပါရယ်ပြီးခဲ့တဲ့ဧပြီလအတွင်းထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူသူတွေကိုမြန်မာစစ်ကောင်စီကစတင်အရေးယူခဲ့တဲ့အချိန်နောက်ပိုင်းဘီလီယံနဲ့ချီတန်မိုးရှိတဲ့ကွန်ဒိုတွေအယောင်ရပ်ဆိုင်းနေခဲ့တဲ့အကြောင်းထိုင်းအနန္ဒာ development condo အယောင်ဌာနအုပ်ချုပ်ရေးမှုကိုကိုးကားပြီးတော့ Bangkok Post သတင်းစာကဖော်ပြခဲ့တာပါထိုင်းနိုင်ငံကကွန်ဒိုတိုက်ခန်းဝယ်ယူတဲ့နိုင်ငံသားတွေထဲမှာတရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံသားတွေဒုတိယအများဆုံးနေရာမှာရှိခဲ့တဲ့အကြောင်းထိုင်းအိုအင်ချမ်းမြေအယောင်ဝယ်စစ်တမ်းကောက်ခံသူတွေပြီးခဲ့တဲ့လပိုင်းတွေကထုတ်ပြန်ခဲ့တာပါ2024ခုနှစ်ပထမ3လအတွင်းမြန်မာနိုင်ငံသားတွေထိုင်းကနေပြီးတော့ကွန်ဒိုဝယ်ယူတဲ့ပမာဏဟာထိုင်းဘတ်ငွေ 1.1 ဘီလီယံပိုးရှိပြီးတော့333ရာခိုင်နှုန်းတိုးလာခဲ့ပါတယ်။တရုတ်နိုင်ငံသားတွေကတော့ထိုင်းဘတ်ငွေ 5.36 ဘီလီယံပိုးဝယ်ယူပြီးတော့အများဆုံးဖြစ်ပေမဲ့အရင်နဲ့ဆိုင်ရင်8ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်ရှင်။